ရန်ကုန်တိုင်းလဲကူးမြို့နယ်မြေဧက900ကျော်ပေါ်ကအမေရိကန်ဒေါ်လာတန်1000ကုန်ကျမဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းကိုစတင်လိုက်တဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ဒီကနေ့ရန်ကုန်ခရီးစဉ်အတွင်းမှာကြေညာလိုက်ပါတယ်။မြန်မာဒုသမ္မတဦးမြင့်စွေနဲ့ကိုရီးယားသမ္မတမွန်ဂျေအင်းတို့ပူးရဲတက်ရောက်တဲ့ဒီကနေ့ရန်ကုန်မြို့ကလော်တယ်ဟိုတယ်မှာကျင်းပတဲ့ပွဲမှာဒီစီမံကိန်းစတင်တဲ့အကြောင်းကိုကြေညာတာပါ။ဒီအခမ်းအနားကိုနှစ်နိုင်ငံလုပ်ငန်းရှင်တွေလည်းတက်ရောက်ပြီးတော့တီးခြားပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။ VOA သတင်းတော်ကိုစောထက်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့လော်ဂျီဟိုတယ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ပင် project ကိုစပြီးတော့ accounting ဖို့စပြင်တာပေါ့ဒီနေ့စတာနော်။နိုင်ငံအစိုးရအနေပေါင်းပြုတ်ကြတာပေါ့နော်။ကျွန်တော်တို့ကဆော်လွေးဝန်ကြီးဌာနနဲ့ဟိုဘက်ကဟို LH ပေါ့ကိုရီးယားဘက်က and housing ကစိုးရအဖွဲ့အစည်းပဲဆိုပေါင်းပြုတ်ကြတာဆိုတော့ဒါကနေ့က launch moment ပေါ့နော်။
ပြည်တွင်းလုပ်ငန်းရှင်တွေနဲ့ကိုရီးယားဘက်ကလုပ်ငန်းရှင်တွေတီးခြားတွေ့ဆုံပြီးလုပ်ငန်းပူးပေါင်းဆောင်ရွက်လို့ရမယ့်ကိစ္စတွေကိုဒီကနေ့ဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံကုန်သွယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ်
။သူတို့လာကြတဲ့ဟာကတော့လူဦးရေ200လောက်ရှိတာ။ကုန်သွယ်တွေက120လောက်ရှိတယ်ပြောတယ်။တော့120လောက်ရှိတယ်တဲ့။ဆိုတော့မြန်မာကတော့ဘလောက်ရှိတယ်တော့ကျွန်တော်လည်းမသိဘူး။အမည်ပြတော့ဘာတော့တွေ့ပြီးသွား
။ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယား MOU လက်မှတ်ရေးထိုးဖို့အစီအစဉ်လဲဒီနေ့လုပ်ခဲ့ပါတယ်။ကိုရီးယားကုမ္ပဏီတွေမြန်မာနိုင်ငံအတွင်းအဆင်ပြေပြေဝင်ရောက်လာဖို့2013ခုနှစ်မှာနှစ်နိုင်ငံပထမဆုံးဆွေးနွေးခဲ့ပြီး2015စက်တင်ဘာမှာဒီစီမံကိန်းကိုနားလည်မှုစာချုပ်လွှာ MOU ရေးထိုးခဲ့ပါတယ်။လုံငန်းသဘောတူစာချုပ် MOE ကိုတော့2019မေလမှာရေးထိုးခဲ့ရလို့ Business Korea သတင်းစာကရေးသားခဲ့ပါတယ်။ညနေပိုင်းမှာတော့သမ္မတမွန်ဂျေအင်းဦးဆောင်တဲ့ကိုရီးယားကိုယ်စားလှယ်ဖွဲ့ဟာဗဟန်မြို့နယ်တွင်းမှာရှိတဲ့အာဇာနည်ဘိမှန်ကိုတွားရောက်ဂါဝရပြုခဲ့ပါတယ်။မနေ့ကစက်တင်ဘာ3ရက်နေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ဒီလှယ်ကူးမြို့စီမံကိန်းအတွက်ကိုရီးယားနိုင်ငံပိုင်လန်ဒန်ဟောင်စင်လုပ်ငန်းတွေကြံ့ကြောက်မှုမရှိအောင်လုပ်ပေးဖို့ကိုရီးယားသမ္မတကတိုက်တွန်းထားပါတယ်။မနေ့ကပဲစီမံကိန်းရဲ့ဗန်ဒါယီဝန်ကြီးဌာနနဲ့ကိုရီးယားတွင်းကုန်ထုတ်ကုန်ဘဏ်တို့ဒီစီမံကိန်းအတွက်ကုန်ကြမဲ့မြန်မာဘက်ကချင်းငွေကိစ္စကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အခုနှစ်ပထမ6လပတ်ထဲမြန်မာနိုင်ငံစီမံကိန်းပေါင်း195ခုကနေဒေါ်လာ 3.69 ဘီလီယံရင်းနှီးမြှုပ်နှံထားပြီးတရုတ်စင်ကာပူထိုင်းဟောင်ကောင်နဲ့ UK ပြီးရင်ကိုရီးယားကနံပါတ်6နေရာမှာအများဆုံးရင်းနှီးမြှုပ်နှံထားပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6ရက်တာခရီးစဉ်ရဲ့တစိုက်တဒေသအဖြစ်နဲ့မြန်မာနိုင်ငံကို3ရက်ကြာရောက်လာတာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်။